This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို energy ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို energy မှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်ဖေဖော်ဝါရီ15ရက်နေ့ရေဒီယို energy ရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။ရေဒီယို energy သောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချန်စာပြီး2025ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ဗမာမှာရှိတဲ့စစ်ကောင်စီစစ်တပ်ကို KIA ပူးပေါင်းတပ်တွေသိမ်းပိုက်ထားပြီလို့သတင်းထွက်လာတဲ့သတင်းပဲဖြစ်ပါတယ်မြို့သိမ်းစစ်စင်ရေးဖော်ဆောင်နေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာဗမာမြို့မှာရှိတဲ့စစ်ကောင်စီစစ်တပ်ကိုသိမ်းပိုက်ရရှိထားတယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်ဗမာမြို့မှာရှိတဲ့အမှတ်17စစ်မြေပြင်ဈေးတရင်မဆရာ17ကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီဈေးတက်ကြပြီလို့စစ်ကောင်စီဘက်ကနေဝါရဖြန့်ချီပေးနေတဲ့စစ်လော်ဘီ Telegram တွေမှာဖေဖော်ဝါရီလ17ရက်နေ့ကလေးကရေးသားဖော်ပြထားတာတွေ့ရပါတယ်ဒေတာစီရေးသတင်းရင်းမြစ်တွေဆိုရအဲ့ဒီဈေးတက်ကိုသိမ်းပိုက်ထားတာ3ရက်နီးပါးရှိနေပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကလင်းရင်တွေနဲ့ဘုံလာကျဲလီရှိတာကြောင့်သတင်းမထုတ်ပြန်သေးတာဖြစ်နိုင်တယ်လို့ဆိုပါတယ်စစ်ကောင်စီကဗမာမျိုးကိုလေကြောင်းအနေပြင်းထန်တိုက်ခိုက်နေတာရှိပြီးဖေဖော်ဝါရီလ17ရက်နေ့ကဆိုရင်လေကြောင်းတိုက်ခိုက်မှုဟာအလွန်ပြင်းထန်ခဲ့တယ်လို့သိရပါတယ်။ဗမာမျိုးနယ်တွေကစင်ကန်းရွာကိုဖေဖော်ဝါရီလ14ရက်နေ့ညနေ4နာရီကျော်အချိန်မှာအကြမ်းဖက်စစ်တပ်က Jet Fighter နဲ့ပေါင်200ဘုံဒီ3လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အရဲသား2ဦးသေဆုံးပြီး3ဦးပြင်းထန်ဒဏ်ရာရခဲ့တယ်လို့လည်းဒေသသတင်းရင်းမြစ်တွေကပြောပါတယ်။ဗမာမျိုးမှာအမှတ်27စစ်စင်ကိုကဲမှုဌာနချုပ်ပါဝင်စစ်ကောင်စီတရင်ဌာနချုပ်15ဦးခန့်ရှိနေပြီးအမှတ် 9006 တန်းချက်ကတရင်အမှတ် 366 မြောက်တရင်စစ်ဘက်ရေရာလုံခြုံရေးတပ်ခလာရ236တဆွေရနေရာအချို့နဲ့ဗမော်လီရင်ကွင်းတို့ကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်ထားပြီးမြို့ဧရိယာအများစုကိုထိန်းချုပ်ထားကစကခ21ကိုသိမ်းပိုက်နိုင်ရေးအပြင်းအထန်ထိုးစစ်ဆင်နေဆဲဖြစ်တာကြောင့်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးတစ်ပတ်ထိခိုက်ကြာဆုံးမှုတွေရှိနေတယ်လို့သိရပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့မြိုင်ကန်နီရွာကပြူစောတိအထိုင်စခန်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်တဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းမြိုင်မြို့နယ်ကန်နီရွာမှာရှိတဲ့ပြူစောတိအထိုင်စခန်းကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ကြက်တစ်နဲ့တပ်မတော်မြိုင်တပ်ခွဲကပြောပါတယ်။အဲ့ဒီပြူအထိုင်စခန်းကိုတော်လိုင်းရင်တပ်တွေကဖေဖော်ဝါရီလ14ရက်နေ့မနက်7နာရီကမှဒရုန်းအနေနဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။စစ်တပ်စစ်ကြောင်းနဲ့တရက်ကွာရွာကပြူစောတိတွေကိုတနက်ပေးနေတယ်လို့သတင်းရတဲ့အတွက်ဒရုန်းတန်တန်းသားတွေနဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒရုန်းတင်နန်းသားတွေကိုမြေပြင်မှာလက်တွေ့တင်ကြားပေးရင်တိုက်ခဲ့တာဖြစ်ပြီးစာသင်ကျောင်းနဲ့ကျောင်းကြီးကအိမ်ဝင်နဲ့ကြားရောက်ပောက်ကွဲသွားတယ်လို့သိရပေမဲ့ထိခိုက်ပျက်စီးမှုအခြေအနေကိုတော့မသိရသေးဘူးလို့ကြက်တဲ့နဲ့တပ်မတော်မြိုင်တပ်ခွဲကအသိပေးထားပါတယ်။ဒီတိုက်ခိုက်မှုကိုကြက်တဲ့နဲ့တပ်မတော်မြိုင်တပ်ခွဲနဲ့မာမေးဖြစ်တဲ့မြို့နယ်ပကပအဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော်လိုင်းတပ်တွေဘက်ကဒရုန်းနှစ်စင်းဆုံးရှုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့အယရောမှာရှိတဲ့အမတ်တ369တရင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းအယရောမြို့နယ်မှာရှိတဲ့အမတ်369အမြောက်တရင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်မှုတွေရှိနိုင်တယ်လို့ Snipe Rangers Force Local PDF ကပြောပါတယ်။အနောက်မြောက်တိုင်းစစ်တနာချုပ်နမခလက်အခန့်အမြောက်တရင်ကိုဖေဖော်ဝါရီလ17ရက်နေ့မနက်7နာရီခွဲကမှ Snipe Rangers Force Local PDF နဲ့မာမိတ်တပ်ဖွဲ့တွေက60မမလက်နက်ကြီးနဲ့3လုံးပစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုမှာလက်နက်ကြီးကြီးတွေအမြောက်တရင်အတွင်းချရောက်ပုံကွဲခဲ့ပေမဲ့အကြမ်းဖက်စစ်သားတွေထိခိုက်မှုအခြေအနေကိုတော့အတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေသေးလို့ဆိုပါတယ်။ အဆိုပါတိုက်ခိုက်မှုကို Sniper Rangers Force Local PDF နဲ့ Special Revolution Force တောင်းကြီးအောင်တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးစစ်ကောင်စီဘက်ကကိုယ်စားလှယ်တွေနဲ့တွေ့မဲ့ PSLF ကိုယ်စားလှယ်တွေကုမင်းမျိုးကိုရောက်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စစ်ကောင်စီဘက်ကမြန်မာကိုယ်စားလှယ်တွေနဲ့တွေ့ဆုံမဲ့ပေါလောင်ပြည်နယ်လူမျိုးရေးတအူ PSLF TNL ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမျိုးကိုရောက်ရှိနေပြီလို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကဒီနေ့ February 15ရက်နေ့မှာအသိပေးထုတ်ပြန်ပါတယ်။တရုတ်ဆိုရရဲ့စီစဉ်ပေးမှုအရပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNL ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့ကိုဒီနေ့ရောက်ရှိနေတာလို့ဆိုပါတယ်။ PSLF ကိုယ်စားလှယ်ဖွဲ့ကိုဒူဘိုချိုကြီးတားချုပ်ကြားဦးဆောင်ပြီးမာမေးဆက်ဆံရေးဌာနမှူးပုံမှုကြီးတာမိုဟိန်ပါဝင်ကိုယ်စားလှယ်ကိုဦးတယောက်မှဖြစ်ပြီးမြန်မာကိုယ်စားလှယ်ဘက်ကတော့ MNDA ကိုကန့်အဖွဲ့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ကစားထတစ်မှုဒူဘိုချိုကြီးကုကူဦးဆောင်မယ်လို့သိရကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စီစဉ်မှုနဲ့လက်ရှိစစ်ရေးပြဿနာတွေပြည်လည်နိုင်ရေးတွဲဆုံဆွေးနွေးမှုကိုတော့မနက်ဖြန် February 16ရက်မှာစတင်မယ်လို့သိရပါတယ်ခင်ဗျာ
။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ရပြီးမှာတော့ပြည်တွင်သတင်းများကိုကျွန်မနှွေဦးမွန်ကဆက်လက်တင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ် February 15ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့နှွေဦးမွန်ပါ။ကျွန်မဥစွာတင်ပြမယ့်သတင်းကတော့ချင်းပြည်နယ်မှာစစ်ကောင်စီကင်းစင်ရေးပထမဦးစားပေးဖြစ်တယ်လို့ Slide ထက်တီပြောကြားတဲ့အကြောင်းအရာဖြစ်ပါတယ်။ခုနှစ်မှာမြန်မာတိုင်းနိုင်ငံလုံးမဟုတ်ရင်တော့ချင်းပြည်နယ်မှာစစ်ကောင်စီကင်းစင်မှုအဓိကအီမန်ထားတယ်လို့ချင်းလန်းကောင်စီအတွင်းမှုတက်စလိုက်ထန်နေကပြောပါတယ်ဖေဖော်ဝါရီ6ရက်နေ့ကလုတ်တဲ့ချင်းလန်းကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်2025ဟာတနိုင်ငံလုံးမဟုတ်တော့ကျွန်တော်တို့ချင်းပြည်မှာစစ်ကောင်စီကင်းစင်မှုမဟာဗျူဟနည်းပညာကြကြလုပ်နေပါတယ်လို့စလိုက်ထန်နေကဆိုပါတယ်ချင်းပြည်မှာမြို့ပေါင်း20ဝန်းကျင်ရှိတဲ့အနက်ခုနှစ်မြို့ကိုတလင်းအင်အားစုတွေကသိမ်းပိုက်ထားတယ်လို့လည်းချင်းလန်းကောင်စီကထုတ်ပြန်ထားပါတယ်တဖက်မှာချင်းညီနောင်ကလည်းခရိုင်အစစ်မြို့တွေဖြစ်တဲ့မင်းတပ်နဲ့မတူပြီးပါဝင်ကျင်းတွေးမြို့ကံပတ်လက်မြို့နဲ့မကွေအိမ်နူးမြို့တွေမှာစစ်စင်ရေးဖော်ဆောင်ပြီးတင်ပိုက်ထားတယ်လို့သိရပါတယ်။ဒါကြောင့်ချင်းပြည်မှာတော်လင်းအင်အားစုတွေတိုက်ခိုက်တင်ပိုက်ဖို့ဟာခထန်တလန်တီတိန်နဲ့ဖလန်းမြို့တို့ပဲကျန်တော့တယ်လို့သိရပါတယ်။လက်ရှိမှာဆိုရင်ချင်းညီနောင်တပ်တွေဟာဖလန်းမြို့ကိုပြီးတိုင်တင်ပိုက်နိုင်ဖို့စီးရေးဖော်ဆောင်နေပြီပဲဖြစ်ပါတယ်။ဟာခမြို့မှာဆိုရင်စစ်ဗျူဟာနဲ့ခလာရ266တပ်တို့ရှိနေပြီ။ဖလန်းမှာခလာရ268တီတိန်မှာခလာရ269နဲ့ခန္ဒလန်မှာခလာရ268ခလာရ269ကိုကွဲမှုအောက်မှာရှိတဲ့စစ်ကောင်စီတပ်တွေရှိနေတယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့လေကြောင်းအနေကြောင့်အပန်းချက်ဆက်မဖွင့်ဘူးကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့သတိပေးတဲ့သတင်းဖြစ်ပါတယ်။စကိုင်းတိုင်းတွင်းကကလေးမြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေလုပ်နေတဲ့အတွက်ကြောင့်အပန်းချက်ဆက်မဖွင့်ဘူးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတိပေးချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။လုံခြုံရေးအခြေအနေရပြောပွဲရှင်ပွဲတွေနဲ့လူပွဲတွေပါဝင်နိုင်ငံကိစ္စတွေကိုအကျဉ်းချုပ်ပြီးလုပ်ကြဖို့နဲ့တန်ချက်ဆက်တွေလုံးဝမဖွင့်ကြဘူးကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဖေဖော်ဝါရီ12ရက်နေ့ဆိုရဲနဲ့ထုတ်ပြန်ထားတာဖြစ်ပြီးလုံခြုံရေးသတင်းနဲ့ပူးပေါင်းဆောင်ရွက်ပေးကြဖို့တိုက်တွန်းထားပါတယ်ဂျမန်စစ်ကောင်စီဟာဇန်နဝါရီလကုန်ပိုင်းကစပြီးကလေးမြို့နယ်တွင်းလေကြောင်းတိုက်ခတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်ခဲ့တဲ့မှတ်တမ်းတွေကဆိုပါတယ်ဇန်နဝါရီလ31ရက်နဲ့ဖေဖော်ဝါရီလ2ရက်ကလေကြောင်းတိုက်ခတ်မှုမှာမိသားစုဝင်9ဦးပါဝင်ရဲသား9ဦးသေဆုံးခဲ့ရပြီးဖေဖော်ဝါရီလ12ရက်ကနေ14ရက်ထိ3ရက်တွင်စစ်ကောင်စီဟာကလေးမြို့နယ်တွင်းကိုဝိုင်းတွဲလျင်နဲ့ဘုံလုံး130ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့ Jet Fighter နဲ့တိုက်ခိုက်ခဲ့တာကြောင့်ရဲသားပြည်သူတွေထိခိုက်မှုမရှိခဲ့ပေမဲ့အဆောက်အုံတွေပျက်စီးခဲ့ရတယ်လို့သိရပါတယ်ကလေးမြို့နယ်တောင်ပိုင်းကကလေးကံကောလမ်းပိုင်းမှာရှိတဲ့ကမ်းမနီစစ်ကောင်စီတပ်စခန်းကိုတော်လိုင်းအဖွဲ့တွေကဖေဖော်ဝါရီလ23ရက်မှာတင်ပိုက်နိုင်ခဲ့တာကြောင့်လုံခြုံရေးသတိရှိကြဖို့နဲ့လေကြောင်းအန္တရာယ်သတိပြုကြဖို့ကလေးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းထားပါတယ်။လေကြောင်းတိုက်ခိုက်ခံရပြီဆိုရင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ကာကွယ်နေထိုင်ရမယ့်ချက်တွေကိုမြို့သားညီညွတ်ရေးအစိုးရ NUG ကာကွယ်ဝန်ကြီးဌာနကလည်းဖေဖော်ဝါရီလ14ရက်နေ့မှာထပ်မံသတိပေးထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးစကိုင်းမင်းကွန်းလမ်းမိုင်းကိုမနက်6ည6အတွင်းသာအသုံးပြုဖို့မင်းကွန်း PDF သတိပေးတဲ့သတင်းကိုတင်ပြပေးပါအောင်မယ်။စကိုင်းမြို့နယ်တွင်စကိုင်းမင်းကွန်းလမ်းပိုင်းကိုမနက်6နာရီကနေညနေ6နာရီအတွင်းသာအသုံးပြုသွားလာကြဖို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မင်းကွန်းကအတည်ပြုထုတ်ပြန်ပါတယ်။နိုင်ငံတော်ဝန်ကြီးအရှင်မြင့်တက်နေခြင်းဖြစ်တဲ့အတွက်လမ်းပိုင်းအသုံးပြုသူတွေအနေနဲ့သတိထားသွားလာကြဖို့နဲ့မဖြစ်မနေသွားလာရမယ်ဆိုရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုမဖြစ်မနေအကြောင်းကြားပြီးမှသွားလာကြဖို့တိုက်တွန်းထားပါတယ်။စကိုင်းမင်းကွန်းလမ်းကိုအသုံးပြုသွားလာနေကြတဲ့ရင်းမောင်းတွေအနေနဲ့ကားမှန်တွေချပြီးမောင်းနေကြဖို့လည်းအတည်ပြုထားပါတယ်။ ခုလိုဒီပေးထုတ်ပြန်ထားရတဲ့သမတ်ချင်းကြော်လုံးပြီးသွားလာနေတဲ့မော်တော်ယာဉ်များအနေနဲ့ထိခိုက်မှုတွေရှိလာခဲ့မယ်ဆိုရင်မင်းကပီဒီအက်ဖ်ကတာဝန်ယူဖြည့်ရှင်းနေမှာမဟုတ်ဘူးလို့လည်းထပ်ပြီးအသိပေးထားပါတယ်စကိုင်းမင်းကွန်းလမ်းမိုက်အသုံးပြုမှုနဲ့ပတ်သက်လို့နောက်ထပ်တစုံတရာမထုတ်ပြန်သေးသေး၍ဤထုတ်ပြန်ချက်ကသာအတိဖြစ်တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဖေဖော်ဝါရီလ16ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားတာယာနေပါမယ်။မနက်ခင်းအပူချိန်တွေရောနေလျက်ရှိပြီးတော့နေ့လည်ခင်းအပူချိန်တွေလည်းတိုးလာလျက်ရှိနေပါတယ်။ဘင်္ဂလားပင်လယ်အော်ခြေနေကတော့ဘင်္ဂလားပင်လယ်အော်မှာတိမ်အထင်အတင်ဖြစ်ထွန်းနိုင်ပါတယ်။မိုးခြေနေကတော့တပြီလုံးမှာအများအပြားသားရနေပါတယ်။ဘင်္ဂလားပင်ခြေနေကတော့ရခိုင်ကန်ရိုးတန်းမှာလေဟာအရှိတောင်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်အထင်အတင်ရှိနိုင်ပါတယ်။အေရော်ရီတိုင်းရန်ကုန်တိုင်းမုံတမာကွေနဲ့တနင်္သာရီကန်ရိုးတန်းဘက်မှာတော့လေဟာအရှိဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်အနည်းငယ်ရှိနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးတော်လင်းကဗျာကဏ္ဍမှာကိုအောင်မိုင်းရေးသားထားတဲ့ငင်းချမ်းရေးကျုံးငတ်တို့လို့အမည်ပေးထားတဲ့ကဗျာလေးကိုလွတ်လပ်နှွေးဦးကခန်းစားရွတ်ဖတ်ပေးပါအောင်မရှင
်ငင်းချမ်းရေးကျုံးငတ်တို့ကိုငင်းချမ်းညီပုလေးခမည်းတင်ပထမဆုံးကြတော့ကျွန်တော်ပြောမိတာကမဖြစ်နိုင်တာကွာကျွန်တော်ဆွတောင်းမိနေတာကမဖြစ်ပါစေနဲ့လို့ခင်များကိုချစ်ကြတဲ့သူတို့တွေအားလုံးကခင်များပေါ်ထားကြတဲ့မေတ္တာတွေကိုမြည်ရည်တွေနဲ့ပေါ်ထုတ်ကြတယ်ကျွန်တော်လဲခင်များကိုချစ်တဲ့အထဲမှာရှေ့ဆုံးကဆိုရင်မမှားဘူးထင်ပါတယ်တကယ်တော့ခင်များကိုတကဘာလုံးကချစ်ကြပါတယ်တနိုင်ငံလုံးကချစ်ကြပါတယ်မန္တလေးမြို့ကလည်းချစ်ကြပါတယ်ကျွန်တော်တို့မန္တလေးတက္ကသိုလ်ကခင်များဟာမန္တလေးတက္ကသိုလ်ရဲ့တားကောင်းရတနာတပါးလို့ချစ်ကြပါတယ်ကျွန်တော်တို့ဘူမိပေဒအကြောင်းသားတွေထဲမှာတော့ခင်များဟာကြော်ကြားသူတူဦးပါကျွန်တော်မန္တလေးတက္ကသိုလ်ကို1983ခုနှစ်မှာဘူမိပေဒအတ္တကနဲ့စတက်တယ်။အဲ့ဒီနှစ်မှာကျွန်တော်တို့ဘူမိပေဒကပါချုပ်ရဲ့ဘောလုံးတိုင်းစုကိုရတယ်။ကျွန်တော်လဲဘူမိလက်ရွေးစင်ဆိုတော့စုရခဲ့တယ်ပေါ့ဗျာ။1986ခုနှစ်မှာတော့မှန်းရာပြည်မှာကျွန်တော်ကြောင်းထုတ်ခံရတယ်။ထောင်လဲကျခဲ့ပါတယ်။ခင်များစာတွေကြပြာတွေရေးပြီးအောင်မြင်နေတာတွေ့ရတော့အားရတယ်ဗျာ။အားလဲကြပါတယ်အခုကျွန်တော်ကြပြာတွေရေးတယ်ခင်ဗျာကြည်နပ်မှာပါဗျာကျွန်တော်တို့ရည်မှန်းချက်မအောင်မြင်မချင်းကျွန်တော်ဆက်တိုက်ပွဲဝင်မှာဆိုတာကိုဂတိပေးရင်မြည်ရည်တွေနဲ့ပါဗျာခင်ဗျာကောင်းရာတွေ့ကတိကိုလားပါစေဗျာချစ်တဲ့ကိုအောင်မိုင်း
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ခုဆက်လက်ပြီးအာဂျင်တီးနားတရားရုံးရဲ့ဖန်ဝရန်ကရက်နဲ့မြန်မာနိုင်ငံရေးလို့အမည်ပေးထားတဲ့မူမခသတင်းမြင်ကွင်းဆောင်းပါးကိုတော့ຫນွေဦးနိုင်ကဖတ်ကြားပေးပါအောင်မယ်ရှင
်မြန်မာຫນွေဦးခရိုနီကယ်ဖေဖော်ဝါရီ14မြင်ကွင်းအာဂျင်တီးနားတရားရုံးရဲ့ဖန်ဝရန်ကရက်နဲ့မြန်မာနိုင်ငံရေးUK နိုင်ငံမှာအခြေစိုက်တဲ့မြန်မာရိုဟင်ဂျာအဖွဲ့ Brock က2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ပြတ်မှုတွေအတွက်အမိန့်ပေးခဲ့သူတာဝန်ရှိသူနဲ့ကျူးလွန်သူတွေအပေါ်အရေးယူပေးဖို့အာဂျင်တီးနားနိုင်ငံတရားရုံးမှာ2019ခုနှစ်နိုဝင်ဘာလကရှောက်ထားခဲ့တဲ့အမှုကိစ္စက9နှစ်ကျော်အကြာမှာဖမ်းဝရမ်းထုတ်ဆင်းလိုက်တဲ့သတင်းကိုဖေဖော်ဝါရီလ14ရက်နေ့သတင်းတွေမှာတွေ့ရှိခဲ့ကြရတာဖြစ်ပါတယ်သတင်းကောင်းကစစ်တပ်ခေါင်းဆောင်မင်းအောင်လှိုင်နဲ့အခြားသောစစ်တပ်ကတာဝန်ရှိသူ23ဦးကိုအာဂျင်တီးနားတရားရုံးကဖမ်းဝရမ်းထုတ်လိုက်တာကြောင့်နိုင်ငံတကာရဲအဖွဲ့အင်တာပိုကဒီတရားခံတွေကိုဖမ်းဆီးပေးဖို့နိုင်ငံတကာသဘောတူညီချက်ထဲလက်မှတ်ထိုးထားကြတဲ့နိုင်ငံတွေကိုအတိပေးအကြောင်းကြားပြီးအဆိုပါ2019ဩဂုတ်နဲ့စက်တင်ဘာလမှာဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးကျူးလွန်သူနဲ့တာဝန်ရှိသူတွေကိုဖမ်းဆီးပေးဖို့တောင်းဆိုမဲ့လှုပ်ဆောင်ချက်တွေဆက်လက်ဖြစ်လာမယ်လို့ယူဆထားကြပါတယ် ဒါပေမဲ့လက်တွေ့မှာလူမျိုးတုံးတက်ဖြတ်မှုအတွက်တောင်းရှိတဲ့စစ်ကောင်ဆောင်တွေအနေနဲ့လည်း၎င်းတို့နဲ့မဟာမိတ်မဟုတ်တဲ့နိုင်ငံတွေကိုခရီးသွားမှာမဟုတ်တာကြောင့်တကယ်လက်တွေ့မှာတော့ဒီနည်းနဲ့ဖန်ဆီးခံရနိုင်ခြေကအလွန်နည်းနေတယ်လို့ဆိုရမှာဖြစ်ပါတယ်။အာဂျင်တီးနားတရားရုံးထက်ပိုပြီးဩဇာကြီးမားတဲ့နယ်သာလန်နိုင်ငံတရိတ်မြို့မှာအခြေစိုက်တဲ့ International Criminal Court လိုမျိုးကဖမ်းဝရမ်းထုတ်ခံထားရတဲ့ရုရှားသမ္မတပူတင်အနေနဲ့ ICC လက်မှတ်ထိုးထားတဲ့နိုင်ငံကိုယမန်နှစ်ကတရားဝင်တွားရောက်ချိန်မှာ ICC သဘောတူညီချက်ပါဖမ်းပြီးဖို့ဝတ်တရားကိုပြက်ကွက်ခဲ့တာတွေ့ရမှာဖြစ်ပါတယ်။ ICC ကပဲပါလက်စတိုင်းအရက်သားတွေ4000ကျော် 5000 နီးပါးတည်ဆုံးခဲ့ရတဲ့18လကြာဂါဇာနဲ့လက်ဘနွန်တောင်ပိုင်းတို့ကမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေအတွက်တာဝန်ရှိသူအစ္စရေးဝန်ကြီးချုပ်နဲ့ကာကွယ်ဝန်ကြီးတို့ကိုဖန်ဝရန်ထုတ်ပြန်ခဲ့ပေမယ့်ဒီပုဂ္ဂိုလ်နှစ်ဦးလည်းအဖမ်းခံရခြင်းမရှိဘဲမကြသေးမီကတောင်အမေရိကန်သမ္မတအင်ပြူတော်မှာထရန့်ကိုတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ထရန့်ကလည်းအစ္စရေးဝန်ကြီးချုပ်ဖြစ်သူကိုဖန်ဝရန်ထုတ်တဲ့ ICC ကတရားသူကြီးတွေအမှုလိုက်ရှေ့နေတွေကိုပိတ်ဆို့တန်ခတ်မှုတွေကြီးညာပြီးအဖွဲ့အစည်းကိုပါရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။အခုလိုရိုရင်ဂျာလူမျိုးတုံးတက်ဖြတ်မှုအတွက်တာဝန်ရှိသူတွေလို့ဆိုတဲ့ဖန်ဝန်ဟန်တဲ2019ခုနှစ်မှာမြန်မာနိုင်ငံအစိုးရအဖွဲ့တွေကအရက်သားခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ ông ဆန်းစုကြည်တို့ပါပါဝင်နေတဲ့အချက်ကိုဖေဖော်ဝါရီလ14ရက်နေ့သတင်းထွက်ပေါ်ပြီးနိုင်ဤအတန်အကြာမှသိရှိလာကြရပြီးတော့မင်းအောင်လိုင်ကိုဖန်ရန်ထုတ်တာအတွက်ဝမ်းသာအားရကြတဲ့မြန်မာလူထုတွေအဖို့ဒေါ ông ဆန်းစုကြည်နဲ့ဦးထင်ကျော်ကိုပါထည့်သွင်းထားတဲ့အတွက်ဒေါသထွက်စရာဖြစ်လာပြန်ပါတော့တယ်ဒီနေရာမှာဒီအမှုကိုစတင်လျှောက်ထားတဲ့ broker အဖွဲ့အနေနဲ့အာဂျင်တီးနားတရားရုံးကိုလျှောက်ထားစင်မှာလေဒေါ ông ဆန်းစုကြည်နဲ့ဦးထင်ကျော်တို့ကိုထည့်သွင်းလျှောက်ထားခြင်းမရှိတယ်လို့လူမျိုးတုံးတက်ပြတ်မှုနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေပေးအပ်စင်မှာလေ၎င်းတို့ကိုရည်ညွှန်းခြင်းမရှိဘဲဖန်ဝရန်ထုတ်တဲ့အခါမထည့်သွင်းသင့်ကြောင်းကိုပါရှင်းလင်းပြောဆိုထားတယ်လို့ broker အဖွဲ့ကရှင်းလင်းပြောဆိုထားပါတယ်အာဂျင်တီးနားတရားရုံးအနေနဲ့၎င်းတို့ရဲ့စင်ကျင်တုံတရားနဲ့၎င်းတို့ဆုံးဖြတ်ခဲ့ပုံရပြီး2019ခုနှစ်အခင်းဖြစ်ပွားစဉ်အရက်သားအစိုးရအဖွဲ့တွေကတာဝန်အရှိဆုံးယာတူးမှာတာဝန်ယူခဲ့သူနှစ်ဦးဖြစ်တဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သူတို့ကိုထည့်သွင်းခဲ့တာဖြစ်ပါတယ်။ဒီအဖြစ်အပျက်တွေမတိုင်ခင်ဆရာနာသိမ့်မှုလည်းမဖြစ်ပွားခင်2019ခုနှစ်ကနိုင်ငံတကာတရားရုံး International Court of Justice မှာအာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့ဂမ်ဘီယာနိုင်ငံက2019ခုနှစ်ရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်တဲ့ရှောက်ထားမှုကိုလက်ခံခဲ့ပြီးထိုစဉ်ကမြန်မာအစိုးရကိုစားဒေါ ông ဆန်းစုကြည်ဦးဆောင်ကတွားရောက်ရှောက်လဲခဲ့တဲ့အဖြစ်ရှိခဲ့ပါတယ်။ ICJ ကလက်ခံကြားနာတဲ့အမှုကိုအာဏာသိမ်းစစ်ကောင်စီကဆက်ခံပြီးအမှုကကြားနာနေစေဖြစ်ပါတယ်။အဆိုပါအမှုမှာ2019ခုနှစ်ရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့အစိုးရကိုစားဒေါ ông ဆန်းစုကြည်ဦးဆောင်ပြီးခုခံကာကွယ်ခဲ့တဲ့ဖြစ်ရပ်ကလည်းအခုလိုအာဂျင်တီးနားတရားရုံးကဒေါ ông ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကိုဖန်ရန်စီရင်တဲ့ထည့်သွင်းစေတဲ့စိတ်ဆော်ချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါရီကတော့ ICJ ICC နဲ့အခုအာဂျင်တီးနားနိုင်ငံတရားရုံးရဲ့ဖန်ရန်ထုတ်တာတွေရဲ့နောက်ခံအကြောင်းအချက်တွေဖြစ်ပါတယ်။အကျိုးဆက်ကဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာစမ်းစစ်ကြည့်ရင်အာဏာသိမ်းစစ်ကောင်ဆောင်တွေအနေနဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ဖမ်းဆီးခံရမဲ့ဘေးကနေလွတ်အောင်နေထိုင်လိမ့်မယ်လို့ယူဆရပါတယ်။နိုင်ငံတွင်းထိဘဲအဖွဲ့အစည်းကမှဝင်ရောက်ဖမ်းဆီးနိုင်တာမဟုတ်လို့ကြီးကြီးမားမားစိုးရိမ်စရာမရှိဘူးလို့ယူဆရပါတယ်။အခုအချိန်မှာဆီယာနာသိမ့်ပြီးကလေးကအချင်းချခံနေရတဲ့ဒေါ ông ဆန်းစုကြည်ကဖမ်ရန်ထက်ထုတ်ခံရတဲ့အဖြစ်ကမြန်မာနိုင်ငံတွင်းက NLD ထောက်ခံသူတွေဒေါ ông ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာကြီးညိုထောက်ခံသူတွေအဖို့ဒေါသထွက်စရာဖြစ်ပါတယ်။ဒီဖမ်ရန်ထွက်ရှိလာဖို့စတင်လျှောက်ထားခဲ့တဲ့ရိုင်ဂျာအရေးဆောင်ရွက်သူတွေကိုပြဿနာအစရှာသူတွေအဖြစ်အပြစ်တင်မှုတွေရှိလာမဲ့အနေအထားဖြစ်ပါတယ်။ဒီဖမ်ရန်ထွက်ရှိလာခြင်းကဆီယာနာရှင်စံချင်ရေးအင်အားစုတွေအကြားမှာလုံနီးလုံဟန်အရာသဘောထားကွဲလွဲမှုတွေနဲ့ယက်တီချက်စံတန်ဖို့မတူညီမှုတွေကိုပေါ်ထွက်လာစေနိုင်တဲ့အဖြစ်အပျက်တွေဖြစ်ပါတယ်။ဆီယာနာရှင်စံကျင်ရေးအင်အားစုတွေအကြားအထူးသဖြင့်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့တွေရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးမတူတဲ့အမြင်မတူတဲ့လုံနီးလုံဟန်ယက်တီချက်တွေပေါ်ထွက်လာစေနိုင်ပြီးတော့ဆီယာနာရှင်စနစ်တိုက်ဖျက်ရေးလှုပ်ရှားမှုနှွေဦးတော်လှန်ရေးတို့အပေါ်တက်ရောက်မှုတွေရှိလာစေနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့ဒေါ်လင်တက်ဂီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။ FIFI TV နဲ့ Music Wings Group တို့စီစဉ်တင်ဆက်ပြီးနိုင်ငံအချင်းသားဟောင်းများတည်ဆူထားတဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တည်တခြင်းလေးကိုနားဆင်ကြရပါမယ်ရှင်။
Kadale chome ka
Kadale chome ka
Sole tuya me
Sole tuya me
Lai chai boli Be amon pelo mon le Tanero liya me Say ma shore le Alo mucho chaya me Riganda ki cheri su ke la Kiyono le tui say to sa nyari Talan jit lan lo Ayao ayao toa me le Oh Tanero Alo mucho chaya me Kadale chome sa Ole tuya me Lai thai boli Balo ni palawe Taniro niya me Sho mpine le Alo mucho chaya me Rigana ki chari
video energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ကချင်ဘာသာနဲ့ပတ်စင်သတင်းများကိုတော့ Brand Sherry ကတင်ပြပေးပါမယ်ရှင
်။ ဆောရဝန်ပေါ်လူရှာနေရောငွေပြောစင်စားငါမြကတော့ဗီဒီယိုအရင်ကြည့်အပမီလမန်ပြည်လဲဝါဆိုင်ဖန့်တုံးရှိကနေပဲငါပြတောင်ရှိကောနာထောင်းလှိုက်ရမတ်ရစနာရင်ညာရှောင်းနန်ကူလာဝါရှင်တန်ဒီစီတက်ကလောအိုင်မကမ်ရှမ်ဘောင်းနူဝန်လာခန်းနေဆက်ကညင်ပေါ်နီလာဆပ်ဖောင်း IRF တဲ့အညူဂျီမိုက်ကမတုံးမကိုက်ခရင်မှာဒေါ်စမအဝဲအွန်လိုင်းဖုန်နေစာသူရှောင်းလာမဲ့ရှိကဖဲတာမတုံးညာနာရင်Washington DC ထက်ကလောအိုင်မကမရှမ်မော်လူဝန်လာခန်းနေဆိုင်ကနင်ပေါ်နီလာစပွန် IRF တဲ့အညူဂျီမိုက်ကမတုံးမကိုက်ခရင်မှာဒေါ်စမဝဲအွန်လိုင်းတက်စာဖုန်နေစာသူအိုင်ငါနာဖေဖရက်စတာအပရိုချ်ကိုရရှိနေတာအညူဂျီနီစွန်တန်တိုင်းရယ်ဒက်စပွန်တာမုန်တမ်လီရှိလငယ်ချန်နာတက်စာခင်မီမွာစာချန်စန်တွဲလမ်ကျဲလူအိုင်တက်စပွန်တာမုန်ပွန်ခရီမာဒေါ်စမအောင်ကိုဒရုမကန်ဖဲကွန်ရှမ်အိုင်နီဂျင်တက်တိုင်းမုန်တန်နေတာမကမရှမ်ဖဲချဖိုင်နာတီပီတီပရှာကလောအိုင်လမ်ကိုချန်တီအာဒရုမကမငန်ဂရင်လူနာမတူကလောအိုင်လမ်ရဲ့ငါနာစပွန်ဆာသူရှောင်းလုံးမယ်နေဖဲစွန်တန်လဲဝါဆဲရယ်မြန်မုန်တပြင်းကအိုင်တတ်တမစာနေချဲမန်ခေါင်နေချာငါရောင်မန်ခေါင်ဖဲချဖိုင်ရဲလက်ချက်ချဲဥဖူဥပွန်စတတာမုန်တန်စတတာဂရန်ကင်ခခရာကလောနာမကမရှာဘုံငယ်နေရလပရန်ကွန်ရှမ်မိုင်ဒရုမကမတူနီကိုချန်တီဒရုမကမငန်ဂရင်လူခရာကလောချဲမအိုင်ရဲ့ငါနာခရမဝါမတူဆွန်နေရယ်ဒဲလမ်နေဌာနဘုံဟိုင်လမ်နေဖဲဥကမုန်တန်နေချမလို့နာမြန်မုန်ကောကတ်တော်လငယ်ရယ်ငါနာဆောင်းလန်တလဲဝါဆိုင်လမ်ချင်းလူအိုင်မတော်နာမကောမကခရမန်တမီခုနာချင်ပုံပုံမီရှာနေမလားမုန်ချင်းမီရှာနေရောင်တဲ့အတခင်ကြလဲဖက်ဒရယ်ဒီမိုကရေစီမုန်ပုံကိုတဲစာလမ်သာချင်ပုံမနာခွင့်ရှိကဖဲတမ်တန်ညာနာရယ်အညွချီဆိုရမကောမကခရမန်တမီခုနာချင်ပုံပုံမီရှာနေမလားမုန်ချင်းမီရှာနေရောင်တဲ့အတခင်ကြလဲဖက်ဒရယ်ဒီမိုကရေစီမုန်ပုံကိုတဲစာလမ်သာချင်ပုံရှောင်းလမနာငူကစတီကြလဲမီလီစင်ခအကျဲကြတာအတိုင်းမုန်ကလည်းကစားတဲ့ငိုင်းငါနာဖေဖရက်စတာပရိုမိုရှင်တူအငိုင်းခုရှိမလီနင်းဖရင်ဒရော့ပလန်ညင်ချဲချမုန်ကလည်းကစားရရယ်ရှင်ကုရှင်နေကြနာခရာရော့ပလန်ဝါဆိုင်တန်အစားအမလုံးလဲဝါဆိုင်ယူဆော့ရှရက်ကနေယုံဖဲမုံဘုကကြောတော့ငိုင်တဲ့မြေဥရော့ပလန်ချရှောင်းလမ်ကောနာဝဲအွန်ရှောင်းလမ်ကအိုင်ဟွန်ပုံမျိုးရှာရှောင်းလမ်ပုံကဲအိုကဲအင်းယုံဖဲမုံဘုကကြောတော့ငိုင်ငါနာအင်းချင်ကောမကခရီမတကောနာမကလည်းကစကြော်လမ်ချင်ကအိုင်ယမ်တုနာစင်ဆာလမ်ဖဲရှောင်းလမ်ကြံပါထားတမိုင်လမ်ကလောနာမချူကဲအိုရင်းပေါ်ဆွန့်တုမရှိကဖဲတမတုညာနာရီဖေဖရက်စတာပရိုမိုရှင်တူအောင်လိုက်ရော့ပလမ်စနင်းထွဲမုန်ကလည်းကတာညမုန်ကဒရုမကန်ဖဲဇင်းမတူတာအာမြင်ပြန်တပ်ပြင်ပေါ်မြောင်းလိုက်တဲ့ SAC လစ်ငိုင်းနီဖောင်တဲ့ဒဲရှရာကနာကခွန်မင်းဆွန့်တူမျိုးငိုင်းမုန်တပါစီဆာလံဖဲရှောင်းလာမကြံပါထားတာမန်နီအမြင့်ဦးကမုန်နာကဲအိုကဲအင်းင်ပေါ်ဒူပန်ဘန်လာဆွန့်တူမဲရယ်တတ်တဲ့တူခါဂျုံတက်ဒါလူဝါဒရုမကန်ဖဲမုန်တန်စင်ဆာဝါလူနာမတူရှာပြင်ကငိုင်းငါနာမုန်ဆွန့်နေရယ်တဲချန်ကမုန်စာပါတီနေမမုန်ရှာဖဲကုံမလိုက်တိုင်လက်မုံရှွာအကူအမတူဆက်ပိုင်နေတိုင်နာမတူရာအိုင်ငါနာဖာကြီးကျော့တန်တိုင်းရေဆမုံတင်တုံတော်ချရမလန်ဖုန်နီစတာတာမူကားမန်ခန့်ချေကာရှောက်ရှဲခတ်ဝိုင်မကျော်ဟုန်ချင်မျိုးရှရမလန်ဖုန်နီရလပရာမန်ခန့်ပြင်နာမတူရမလန်ဖုန်နီဖဲစတူမြူအိုင်ကောရမလန်ချမတုံခေါ်ကွန်ရှင်အိုင်လက်ချက်ဆက်ကော့ခွဲဆိုင်မလူနာမတူမတုံရေစတာတာဂရုမရှင်တောက်ခတ်လက်မန်ခန့်ပြင်ခါဂျုံစတီကငူနာစတူမြူအိုင်ငါနာမုံစုံတန်တိုင်းရေရမလန်ကုရှိမလီနေလမန်အစပ်အပ်နောင်းလဲဝါဆိုင်နီလုံးလော့ငါဆဲရိုင်နာရမလန်ပန်ကျုံကျဲလွန်ဒူဒူခရာမတုဂျုံစကုတ်ကငူနာရှ်တူမီငိုင်းငါနာစမတ်ဝိုင်လမ်ကျဲလူအိုင်ဖောင်းစတုံခုနာဘမုန်နာရှနာပြန်တပ်ကဲအင်းနီစင်တူဒါဆိုင်ဆော်လိုနင်းတောင်းလန်ဆဲမြေထားမြန်ပြန်တပ်ပမုန်နီဘမမကျော်ဘမုန်နီရှမ်မရဲမငါခလိုက်ရှိခပဲတာမတုညာနာရယ်ဖေဖရက်စတာပရော့စနီယာရှနာဒေါ်တာချစ်ဖွေကင်ဝါဆော်လိုနင်းတောင်းလန်ဆဲမြေနာဖာကြီးကြောင့်တဲ့ဘုံရှန်တာနေဖဲမြန်ပြန်တပ်မကနာမကြံပြင်းနေလမ်ငိုင်းရှာအမူလီဘောမွားစခတိုင်မကျော်မုံမရမ်ရှမ်မရမ်ငါခလဆောင်လမ်ကင်နာရှိကနီကောနာချိန်လွယ်ရယ်လန်ဆင်မရဖာကြီးကြောင့်ဂေါ်ဒင်ပါတီမရီတွန်ပါမကတာအမူလီဘောမဆုံမွားစခတိုင်မကျော်ဖာကြီးကြောင့်တဲ့အန်တာနီထန်စာမက်နာမုံရှမ်မရလခေါင်တကောတော့အိုက်တဲ့စင်တာတာဘောမခလဆောင်လမ်ချိန်လွယ်အိုင်ဖေဖိုင်စတာပရိုကူယာရှနာဒေါ်တာမောမြင်ပြန်တပ်နေလိုက်စာမယန်တာမုံလီဘောမွားစခတ်ကဆက်လဲဝဆဲလမ်ချိန်လွယ်အိုင်ပမီလမန်ပြလဲဝါဆိုင်ပါစတူရှိကနေဖဲလက်ချောင်ချွဲရလမန်ကိုဂျေကော့မဆိုင်ခူရဲဗီဒီယိုအင်ဂျီယာရှိကနေဖဲကပလာမတတိုင်းစောရိုင်ဂျိုးဝန်ပေါ်အမျိုးရှာနေရောဖဲဖရဲဂျိုးပါဆိုင်ရော
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ64မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်